မင်္ဂလာညနေခင်းပါသောတာရှင်များရှင်2019ခုနှစ်ဖေဖော်ဝါရီလ1ရက်တောက်ကြနေညနေခင်း VOA မြန်မာပိုင်းစီစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိစတင်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ19.25တို့ကနေဓာတ်ရိုက်နားဆင်နိုင်ပါပြီရှင်။ဒီညနေခင်းအစီအစဉ်မှုကကျွန်မစုမော်ပါရှင်
။ကျွန်တော်အောင်လင်းဦးပါ။ညနေနားဆင်မဲ့တဲ့တွင်မှာတော့ဗင်နီဆိုလာတက်ခံခေါင်းဆောင်ကသူ့ကိုချင်းချောက်ဖို့ကြိုးပမ်းတဲ့အနေနဲ့ဇနီးဖြစ်သူရဲ့တက်ခံကိုလူညွေးအာနာပါနဲ့ရောက်လာတဲ့အကြောင်းပြောလိုက်ပါတယ်။ရိုက်တာသတင်းတော်ကိုဝါလုံးနဲ့ကိုကျော်ဆိုးတို့ကို2019ဆင်ချက်ချထားတဲ့ပေါ်တရားလွတ်တော်ချုပ်မှာဒီနေ့ပဲအယူခံတင်သွင်းပါတယ်။ဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့မဆုမျက်မှောက်နဲ့အတူကြီးညာပေးသွားမှာပါ
။ဟုတ်ကဲ့ပါရှင်။ဒီညနေခင်းသောတာရှင်နေနားဆင်ရမယ့်ထိတ်တန့်ရောက်သတင်းတွေကတော့ရဲစည်းကမ်းဖောက်ဖျက်မှုနဲ့ထောင်ဒဏ်ချခံခဲ့ရတဲ့ဒုရဲမှုဟောင်းမိုးရံတိုင်းဒီကနေ့အင်းစိန်ထောင်ကပြန်လွတ်ပါပြီ။သူချမှတ်ခံလိုက်ရတဲ့ရဲစည်းကမ်းဖောက်ဖျက်မှုအပေါ်မှာဒုရဲမှုဟောင်းကဘယ်လိုမြင်ပါသလဲ
။ဒီရဲစည်းကမ်းတိုင်းတွင်ဥပဒေဆိုတာကျွန်တော်တို့ဒီဒေါ်တွေနဲ့ဒီဥပဒေရဆိုရင်စံချိန်စံညုံးမိတဲ့
ဒီသတင်းနဲ့ပတ်သက်ပြီးနောက်ပိုင်းမှာအပြည့်အစုံနားဆင်ရပါမယ်။နောက်တရားလွှတ်တော်ရှေ့နေကြီးဦးကိုနီလှုပ်ကြံတက်ဖြတ်ခံရမှုလာမယ့်ဖေဖော်ဝါရီလ15ရက်နေ့မှာတော့နောက်ဆုံးစီရင်ချက်ချမှတ်တော်မှာဖြစ်ပါတယ်။စီရေးပြိပခါတွေဖြစ်နေတဲ့ရခိုင်ပြည်နယ်တွေကစစ်ဘေးရှောင်ဒုက္ခသည်တွေထဲမှာလူမမဲ့ကလေးတွေအရွယ်မရောက်သေးတဲ့ကလေးတွေစိတ်ပိုင်းရုပ်ပိုင်းဆိုင်ရာထိခိုက်မှုတွေကိုဘလို့ကူစားကြမလဲဆိုတာနဲ့ကယားပြည်နယ်လွိုက်ကော်မြို့ကကန္နာဟေဝံပန်းချံထဲမှာစိုက်ထူလိုက်တဲ့ဗိုလ်ချုပ်ကျေးရုပ်ဖျက်ပေးဖို့တောင်းဆိုတဲ့ကရင်လူငယ်အယောက်20ကိုရဲကဖမ်းဆီးလိုက်တဲ့အကြောင်းသတင်းပေးပို့ချက်တွေကိုတင်ဆက်ပေးဖို့ရှိပါတယ်။အခုရေဆုံးကတော့တောက်ကြညက်နေခြင်းအတွက်နောက်ဆုံးသိထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မဆုမျက်မွန်တို့ကတင်ဆက်ပေးကြပါလိမ့်မယ်ရှင်။
ဗင်နီဆိုလာတက်ခံခေါင်းဆောင်ဟွမ်ဂွာရီတို့ကသူ့ကိုချင်းချောက်ဖို့ကြိုးပမ်းတဲ့အနေနဲ့ကာကတ်မျိုးတော်ကဇနီးဖြစ်သူရဲ့တက်ခံကိုလူညွန်းရေးအာဏာပိုင်တွေရောက်လာတဲ့အကြောင်းပြောဆိုလိုက်ပါတယ်။လူများကြောက်ကြတဲ့အထူးရဲထောက်လိုင်းရေးတွေမနေ့တုန်းကရောက်လာခြင်းမှာဇနီးဖြစ်သူဖာဗီယန်နာကိုမင်းမြန်းခဲ့တဲ့အကြောင်းလည်းပြောဆိုထားပါ။ရဲတွေရောက်လာခြင်းမှာတနည်းနဲ့ရှစ်လအရွယ်သမီးငယ်နဲ့အဖွားဖြစ်သူရှိနေပြီးကလေးစာတစ်ခုခုဖြစ်ခဲ့မယ်ဆိုရင်ဆိုရှယ်လစ်ခေါင်းဆောင်နီကိုလတ်စ်မာဒူရိုအစိုးရမှာတာဝန်ရှိလိမ့်မယ်လို့လည်းတွစ်တာလူမှုကွန်ရက်ကနေပြောဆိုထားပါတယ်။မာဒူရိုအစိုးရဘက်ကတော့တစုံတရာတုံ့ပြန်တာမရှိသေးပါဘူး။ရဲတွေရောက်လာခြင်းမှာတိုက်ခန်းကိုအပြေးအလွှာရောက်လာကြပြီးအိုးရီခွတ်တွေတီးကြတဲ့အိမ်သားနေချင်းတွေကိုကျေးဇူးတင်တဲ့အကြောင်းလဲအတိုက်ခံခေါင်းဆောင်ဂွာရီတို့ကသတင်းတောက်နေတဲ့တွစ်ဆုံကြီးမှာပြောဆိုထားပါရဲရဲလူရက်ကိုအိမ်သားနေချင်းတွေကပြစ်တင်ရှုတ်ချပြောဆိုခဲ့ကြသလိုဇနီးနဲ့သမီးဖြစ်သူတို့ကိုကာဝယ်ဆော့ရှော့ပေးကြတယ်လို့လည်းပြောပါတယ်ရဲတွေကတော့သတင်းရဖို့ရှာဖွေခဲ့ကြပြီးတဲ့နောက်ပိုင်းမှာပြန်လည်ထွက်ခွာသွားတယ်လို့လည်းသတင်းတွေကဖော်ပြထားကြပါတယ
်အမေရိကန်နဲ့တရုတ်ကြားဖြစ်နေတဲ့ကုန်သွယ်ရေးဆိုင်ရာတင်းမာမှုအခြေအနေပြောင်းပြန်ဖြစ်သွားနိုင်တယ်လို့တရုတ်ဒုဝန်ကြီးချုပ်လူဟေးနဲ့အိမ်ပြူတော်မှကြားသာပရင်းတွေဆွေးနွေးပြီးမှသမ္မတဒေါ်နယ်ထရမ့်ကအပြည့်သဘောပြောကြားခဲ့ပါတယ်အလုံးစင်ပြပြသဘောတူနိုင်မယ်ဆိုရင်အမေရိကန်နဲ့တရုတ်ကြားမှာအကြီးကျယ်ဆုံးကုန်သွယ်ရေးသဘောတူညီချက်ကြီးတော့မှဖြစ်နိုင်တယ်လို့သမ္မတထရမ့်ကဆိုပါတယ်ညှိနှိုင်းဆွေးနွေးမှုကလည်းအဆင်ပြေတယ်လို့ပြောပါတယ်စီးပွားရေးအင်အားကြီးနှစ်နိုင်ငံကြားဆက်ဆံရေးကအရေးကြီးတဲ့အခြေအနေကိုရောက်နေတယ်လို့တရုတ်သမ္မတရှီကျင်းပင်ကသမ္မတထရမ့်ကိုပေးပို့တဲ့စာထဲမှာရေးသားထားတဲ့အကြောင်းစကားပြန်ကဖတ်ပြခဲ့ပါတယ်နှစ်ဖက်လုံးအပြန်အလှန်လေးစားမှုနဲ့ရှေ့ဆက်သွားနိုင်ဖို့မျှော်လင့်တဲ့အကြောင်းနဲ့ကုန်သွယ်ရေးကိစ္စသဘောတူညီချက်ရမယ်ဆိုရင်တော့နှစ်ဖက်ပြည်သူတွေသာမကနိုင်ငံတကာအတိုင်းအဝိုင်းထွေအားတက်စရာဖြစ်လိမ့်မယ်လို့တရုတ်သမ္မတကစာထဲမှာရေးပါတယ်အခုလိုစာရေးသားပေးပို့တဲ့ပေါ်သူအလေးထားတယ်လို့သမ္မတထရမ့်ကပြောဆိုခဲ့ပါတယ်ဗန်နာရေးဝန်ဆောင်မှုဘိုင်းနဲ့တခြားကိစ္စတွေအတွက်ဈေးကွက်တွေကိုတရုတ်တို့ကဖွင့်ထားပေးပေမဲ့စိုက်ပျိုးမွေးမြူရေးနဲ့ကုန်ထုတ်လုပ်မှုအတွက်ဈေးကွက်ဖွင့်မပေးရင်တော့သဘောတူညီမှုဖြစ်မှာမဟုတ်ဘူးလို့သမ္မတထရမ့်ကသတင်းတောက်တွေနဲ့အင်ဂျီတော်ရုံးကမ်းမှာပြောကြားခဲ့ပါတယ်
အမေရိကန်ကမြောက်ကိုရီးယားနဲ့နျူကလ িয়ার ရေးဆွေးနွေးမှုတွေမှာတိုးတက်မှုတွေအကန့်အသတ်နဲ့သာရှိနေတဲ့အကြောင်းမြောက်ကိုရီးယားဆိုင်ရာအမေရိကန်ထူးတန်တမန်စတီဖင်ဘီဂန်ကပြောဆိုလိုက်ပါတယ်လက်ရှိအခြေအနေထက်ပုံမတိုးတက်ဖို့လိုလားပေမဲ့လည်းလွန်ခဲ့တဲ့6လအတွင်းဖြစ်ထွန်းမှုတချို့သာရှိခဲ့ပြီးဒီထက်ပိုမျှော်လင့်ထားတာတွေလည်းရှိနေစေဖြစ်တဲ့အကြောင်းစတန်ဖို့ဒက်ကတိုမှမင်းငွန်းပြောကြားမှာထည့်သွင်းပြောဆိုသွားတာပါအမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျင်ဟွန်းတို့နောက်တစ်ချိန်ထိပ်သီးတွေ့ဆုံမှုကမ္ဘာချက်တွေထွက်ပေါ်နေချိန်မှာပဲအမေရိကန်ထူးတန်တမန်ရဲ့မှတ်ချက်ပြီးပြောဆိုချက်ထွက်ပေါ်လာတာလည်းဖြစ်ပါတယ်ထိပ်သီးတွေ့ဆုံမဲ့အချိန်နဲ့နေရာကိုတော့ရှေ့သတင်းပတ်တဲ့အကြေညာမယ်လို့လည်းမနေ့တုန်းကပဲသမ္မတထရမ့်ကပြောဆိုထားတာပါထိပ်တန်းလျှို့ဝှက်ချင်မဟုတ်တဲ့အတွက်တွေ့ဆုံမဲ့နေရာကိုအများသိပြီးသားဖြစ်နိုင်တယ်လို့လည်းသမ္မတထရမ့်ကပြောဆိုခဲ့တာပါဖေဖော်ဝါရီလနောက်မိုင်းလောက်မှာကျင်းပမယ်လို့ခန့်မှန်းထားတဲ့ဒုတိယအကြိမ်ထိပ်သီးဆွေးနွေးပွဲကိုတော့ဗီယက်နမ်နိုင်ငံမှာကျင်းပဖြစ်လိမ့်မယ်လို့လည်းသတင်းတွေထွက်ပေါ်နေတာပါထိုင်းနိုင်ငံကလည်းတွဲဆုံပြင်းမဲ့နေရာတစ်ခုဖြစ်တဲ့သတင်းတွေကပေါ်ပြနေကြပါတယ်
အမေရိကန်ပြည်ထောင်စုမှာနေဆက်တိုင်းကာယီကိစ္စအပါအဝင်နေဆက်လုံခြုံရေးနဲ့လူ့ရေမှုကြီးကြပ်ရေးဆိုင်ရာကိစ္စတွေကိုသဘောတူညီမှုရအောင်ညှိနှိုင်းဆွေးနွေးနေကြတဲ့လွှတ်တော်အထူးကော်မတီဟာအချိန်ဖြုန်းနေတာသာဖြစ်တယ်လို့သမ္မတထရမ့်ကပြောကြားလိုက်ပါတယ်။ရွေးကောက်ပွဲကတိအတိုင်းမက္ကဆီကိုနေဆက်မှာတိုင်းကာနိုင်ဖို့အတုံးစိတ်ကိုလွှတ်တော်ကအတိပြုမပေးရင်အရေးပေါ်အခြေအနေကြီးညာပြီးတော့တိုင်းကာစီရအောင်လုပ်မယ်လို့လည်း New York Times သတင်းစာနဲ့ပြုတ်လုတဲ့မင်းမြန်ကမ်းမှာသမ္မတထရမ့်ကရည်ညွှန်းပြောကြားသွားပါတယ်။ Republican နဲ့ Democrat အမတ်တွေပါတဲ့အထူးကော်မတီကနေဆက်လုံခြုံရေးအပါအဝင်အစိုးရအသုံးစိတ်အတွက် February 15ရက်မတိုင်ခင်မှာသဘောတူညီမှုရအောင်ညှိနှိုင်းနေကြတာပါတကယ်လို့သဘောတူညီမှုမရခဲ့ရင်တော့အစိုးရလုပ်ငန်းတွေနောက်တစ်ခါထပ်ပြန်ပြီးတော့ရပ်ဆိုင်းရမယ့်အခြေအနေရောက်နိုင်ပါတယ်တစ်ချိန်တည်းမှာပဲ American တောင်ပိုင်း Mexico နယ်စပ်မှာလုံခြုံရေးဆောင်ရွက်ဖို့စစ်သား3500ကိုဆေးလွှတ်မယ်လို့ Pentagon စစ်ဌာနချုပ်ကပြောပါတယ်ဘဟုအမေရိကနိုင်ငံတချို့ကထောင်ထဲရှိသူတွေဟာ Mexico နယ်စပ်ကိုဖျက်ချော်ပြီးတော့အမေရိကန်ပြည်ထောင်စုရဲ့ဝင်ရောက်ခိုးလုံခွင့်တောင်းခံဖို့ကြိုးစားနေကြတာနဲ့အတူအမေရိကန်နေဆက်မှာနေဆက်လုံခြုံရေးတာဝန်ရှိသူတွေကလုံခြုံရေးဆိုင်ရာလေ့ကျင့်မှုတွေကိုဇက်တိုက်လုပ်နေကြပါတယ်
ဒီ American တန်ညနေဘက်မြန်မာဘာသာစီစဉ်နေဘူးညနေ6နာရီခွဲကနေညနေ9နာရီအထိလိုင်းဒိုမီတာ70 kHz 1683လိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဒီ American တန်မြန်မာဘာသာစီစဉ်ရဲ့တောက်ချန်နေညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်ရတတဲ့တော့ကိုအလုံးနဲ့ကိုကျော်စိုးတို့ကိုနိုင်ငံလေးဝက်ချက်အုပ်ရီပေါ့ပြမှုနဲ့ထောင်နာခွနဲ့စင်ချက်ချထားတဲ့ပေါ်တရားလွတ်တော်ချုပ်မှာဒီနေ့ပဲအယူခံတင်သွင်းလိုက်ပါတယ်စင်ချက်ပေါ်အယူခံကိုရန်ကုန်တိုင်းတရားလွတ်တော်ကဒီလဆန်းမှာပယ်ချလိုက်တဲ့အတွက်ခုနောက်ဆုံးနေပြည်တော်ကပြည်ထောင်စုတရားရုံးချုပ်မှာအကျိုးဆောင်ရှိနေပြီးအယူခံထပ်မံတင်သွင်းလိုက်တာပါတောက်တရားရုံးရဲ့မှာရုံးနဲ့ဆုံးဖြတ်ချက်ကိုပြင်ဆင်နိုင်မှုတရားလွတ်တော်ချုပ်ကိုတင်ပြထားပြီးတရားမျှတမှုရှိရှိနဲ့သတင်းတောက်တွေပြန်လည်လွတ်မြောက်လာဖို့မျှော်လင့်တဲ့အကြောင်းလဲရတသတင်းဌာနကဒီနေ့ပဲကြေညာချက်ထုတ်ပြန်ပြောဆိုထားပါတယ်သတင်းတောက်ကိုအလုံးနဲ့ကိုကျော်စိုးတို့တော့မတိမငြိမ်အခြေအနေတွေကြုံနေရတဲ့ရခိုင်ပြည်နယ်ကအခြေအနေနဲ့ပတ်သက်လို့စုံစမ်းသတင်းယူနေစဉ်2019ခုနှစ်ဒီဇင်ဘာလတဲ့ဖမ်းဆီးခံခဲ့ရပြီးရခိုင်ပြည်နယ်ကလုံခြုံရေးတပ်ဖွဲ့ရဲ့လှုပ်ရှားမှုတွေပါဝင်အစိုးရရဲ့လက်ဝဲသတင်းချက်လက်တွေကိုဥပဒေနဲ့ဆန့်ကျင်ပြီးရယူခဲ့တယ်ဆိုတဲ့ဆွဆွဲချက်နဲ့အရေးယူခဲ့တာဖြစ်ပါတယ်ဒါပေမဲ့လည်းသတင်းတောက်တွေဟာသတင်းစုံစမ်းနေချိန်မှာအမှုစဉ်ဖမ်းဆီးခံရတာဖြစ်တဲ့အကြောင်းတရားခွင်မှာအမှုသည်တွေဘက်ကခြေပါထားတာပါသတင်းတောက်တွေကိုအမှုစဉ်ဖမ်းဆီးမှုဆွဆွဲချက်နဲ့ပတ်သက်လို့တရားခွင်မှာထွက်ဆိုခဲ့တဲ့ဒူရဲမူဟာမူရဲနိုင်ကိုတော့ရဲစီကန်ဖောက်ပြမှုနဲ့1200နှစ်ကြာခံနေရကဒီနေ့ပဲပြန်လွတ်လာပါတယ်။ရန်ကုန်မြို့အင်းစိန်ချင်းထောင်ကပြန်လည်လွတ်မြောက်လာတဲ့ရဲရရှိဟောင်းကတော့သူ့အနေနဲ့ရဲစီကန်ဖောက်ပြတဲ့လူရဲမျိုးကျူးလွန်ခဲ့တာမရှိဘူးလို့ယုံကြည်ထားတဲ့အကြောင်းသတင်းတောက်တွေကိုပြောဆိုခဲ့ပါတယ်။
မြန်မာနိုင်ငံမှာဒီမိုကရေစီနီးလမ်းကျရွေးချယ်တင်မြောက်ခံထားရတဲ့အစိုးရဟာငြိမ်းချမ်းစွာထုတ်ဖော်ဆန္ဒထုတ်ဝေသူတွေတော်တော်များများကိုဖမ်းဆီးပြီးတော့အခြေခံလူ့အခွင့်အရေးတွေကိုချိုးဖောက်နေတယ်လို့ Human Rights Watch လူ့အခွင့်အရေးအဖွဲ့ကအစိုးရခန်းစာထုတ်ပြန်လိုက်ပါတယ်။လက်ရှိ NLD အစိုးရလက်ထက်မှာဥပဒေတွေကိုအသုံးချပြီးတော့ဝေဖန်သူတွေကိုဖိနှိပ်မှုတွေပုံများလာတယ်လို့ Dust Hopes မျှော်ရိုက်ချိုးခံရတဲ့မျှော်လင့်ချက်များဆိုတဲ့အစိုးရခန်းစာမှမိမောင်းထိုးပြထားပါတယ်။
Our key recommendation is for the government of Myanmar to stop using criminal laws against peaceful speech and peaceful assembly.
HRW ကအဓိကအကြံပြုတာကတော့ငြိမ်းချမ်းစွာထုတ်ဖော်ပြောဆိုခွင့်နဲ့စုဝေးခွင့်တွေကိုရာဇဝတ်ကြောင်းဥပဒေတွေတုံးပြီးဖိနှိပ်နေတာရပ်ဖို့နဲ့ငြိမ်းချမ်းစွာထုတ်ဖော်ပြောဆိုစုဝေးလို့အကျဉ်းချခံထားရသူတွေကိုပြန်လွှတ်ပေးဖို့ဖြစ်ပါတယ်။ဒါအပြင်ငြိမ်းချမ်းစွာထုတ်ဖော်ပြောဆိုခွင့်နဲ့စုဝေးခွင့်တွေကိုဖိနှိပ်အရေးယူဖို့အသုံးပြုခဲ့တဲ့ဆက်ပြီးတော့အသုံးပြုနေတဲ့ဥပဒေတွေကိုပြင်ဆင်ဖြည့်ဆွက်ရေးသားပြီးတော့အလေးအနက်လုပ်ပါလို့လည်းဒီမြန်မာအစိုးရကိုတောင်းဆိုတယ်လို့ HRW အဖွဲ့ဥပဒေရေးရာအကြံပေးပုဂ္ဂိုလ်လင်ဒါလက်ထီယာကရန်ကုန်မှာလုပ်တဲ့အစီရင်ခံစာထုတ်ပြန်ပွဲမှာပြောသွားတာပါအစိုးရဒါမှမဟုတ်စစ်တပ်ပေါ်ဝေဖန်သူတွေကိုဆက်သွယ်ရေးပုံမှန်တစ်ခုဖြစ်တဲ့ပုံမှန်66ဂါကြီးအပြင်တခြားဥပဒေတွေအသုံးပြုပြီးတော့ဖမ်းဆီးတရားစွဲထားတဲ့အမှုတွေကို HRW အစီရင်ခံစာမှာအသေးစိတ်ရေးထားပါတယ်သတင်းတောက်တွေဆိုရင်လည်းဆက်သွယ်ရေးပုံမှန်မတရားအသင်းဆက်သွယ်မှုဥပဒေတခါနိုင်ငံတော်လျှို့ဝှက်ချက်ဥပဒေသတင်းမီဒီယာဥပဒေလေးချောင်းရံကာကွယ်ထိန်းသိမ်းရေးဥပဒေတွေနဲ့ဖမ်းဆီးတရားစွဲခံရတဲ့အကြောင်းတွေကိုအစီရင်ခံစာမှာရေးပါတယ်။ဥပမာတစ်ခုအနေနဲ့ Writers သတင်းတောက်ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့ကိုနိုင်ငံတော်လျှို့ဝှက်ချက်ဥပဒေနဲ့1900နှစ်ချခံထားရတာကိုပြောထားပါတယ်။မြန်မာနိုင်ငံမှာလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်စုဝေးခွင့်တွေကိုအကာအကွယ်ပေးဖို့နဲ့ငြိမ်းချမ်းစွာစုဝေးဆန္ဒထုတ်ဖော်သူတွေကိုဖမ်းဆီးနေတဲ့ဥပဒေတွေကိုပြင်ဆင်နိုင်ရတဲ့အတွက်နိုင်ငံတကာကဒီမြန်မာပေါ်ဖိအားပေးဖို့ကိုလည်းစာမျက်စာနာ88မျက်နှာပါတဲ့ HRW အစီရင်ခံစာရမှာတိုက်တွန်းထားပါတယ်ရှင်
။အမေရိကန်ကိုကိုဝင်ဆောင်တရုတ်နိုင်ငံသူအမျိုးသမီးတွေကိုခေါ်ဆောင်လာတဲ့ဥပဒေမဲ့လောက်ရတဲ့နဲ့ဆက်နွယ်ပြီးလူ20ကိုတရားစွဲဆိုအရေးယူလိုက်ကြောင်းအမေရိကန်အာဏာပိုင်ကပြောလိုက်ပါတယ်။ အမေရိကန်မှာမူပွားတဲ့ကလေးတွေကအလူလျောက်နိုင်ငံသားဖြစ်ခွင့်ရှိကြပါတယ်။ကယ်လီဖိုးနီးယားပြည်နယ်တောင်ပိုင်းကခီးသွွားလုပ်ငန်းရှင်၃ယောက်ကိုမနေ့တုန်းကပဲဖမ်းဆီးလိုက်ပြီးပူပေါင်းကြံစည်မှုပြည်ဝင်ဗီဇာမမှန်မကန်ရယူမှုငွေမဲခွာချမှုတွေနဲ့ရေးယူခဲ့တာပါ။ကြံတဲ့မတင်ကားသူအများစုကတော့တရုတ်နိုင်ငံကိုပြန်ထွက်ပြေးသွားပြီလို့ယူဆတဲ့အကြောင်းလဲအမေရိကန်အစိုးရရှင်တွေကပြောပါတယ်။အမေရိကန်မှာမူပွားတဲ့ကလေးတွေကနိုင်ငံသားဖြစ်ခွင့်ရှိတဲ့ခွန်လန်းနဲ့ဆွဲဆောင်ပြီးအမေရိကန်ပြည်ထောင်စုရဲ့ဥပဒေတွေကိုချိုးဖောက်နေတာဖြစ်တဲ့အကြောင်းလဲပြောဆိုထားတာပါ။တရုတ်စိုးရရရှိပါဝင်တရုတ်နိုင်ငံကဝင်ငွေအလဲလက်နဲ့ထက်ထန်းစားစုံတွေကကိုဝင်ဆောင်တဲ့အချိန်မှာအမေရိကန်ကိုခီးသွွားခွင့်ရဖို့အကျိုးဆောင်လုပ်ငန်းတွေကိုဒေါ်လာ4000ကနေတသိန်းအထိပေးရတယ်လို့လည်းတရားရုံးအမှုတွေမှာဖော်ပြထားပါတယ်
။အမေရိကန်ကိုကျောင်းသားဗီဇာနဲ့လာလို့ရအောင်လို့တက္ကသိုလ်အတုတွေကိုနဲ့လာကြတဲ့ဒီကျောင်းနိုင်ငံသားသား138ယောက်ကိုရဲကဖမ်းဆီးခဲ့ပြီးတော့နောက်ထပ်ဖမ်းဆီးမှုတွေလုပ်သွားမယ်လို့အစိုးရတာဝန်ရှိသူတယောက်က VOA ကိုပြောကြားခဲ့ပါတယ်။တက္ကသိုလ်အတုမှန်းသိရတဲ့ကျောင်းသားဗီဇာရအောင်လုပ်ကြသူတွေကိုနှိမ်နှင်းနိုင်ဖို့အမေရိကန်အမိမြေလုံခြုံရေးဌာနကတက္ကသိုလ်အတုကိုဖန်တီးခဲ့တာပါ2015ခုနှစ်တုန်းကမစ်ရှဂန်ပြည်နယ်ဒီထရိုက်မြို့အပြင်နားမှာရှိတဲ့ Farmington တက္ကသိုလ်ဆိုတဲ့တက္ကသိုလ်အတုတစ်ခုကိုအမိမြေလုံခြုံရေးဌာနကဖန်တီးခဲ့ပြီးကလေးကဒီတက္ကသိုလ်ကျောင်းဝဲမရှိစာသင်ကမ်းမရှိတက္ကသိုလ်ပညာရေးသင်ကြားရမှာမဟုတ်ဘူးဆိုတာသိရတဲ့နိုင်ငံသားကျောင်းသား600ကျော်ကျောင်းအပ်ခဲ့တယ်လို့တာဝန်ရှိသူတွေကပြောပါတယ်ရှင
်တောက်ကြညနေခင်းအတွက်နောက်ဆုံးသိထားတဲ့သတင်းတွေကိုကိုအောင်လွေဦးနဲ့မဆုမျက်မွန်တို့ကတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။အခုအယူအဆထိတ်တန့်ရောက်သတင်းလွှာတွေနဲ့သတင်းပေးပို့ချက်တွေကိုတင်ဆက်ပေးခြင်းပါတယ်။ထောင်ဒဏ်တစ်နှစ်ချခံခဲ့ရတဲ့ဒူရဲမှုဟောင်းမိုးရံနိုင်ဟာကြားခံရမယ့်ထောင်ကျရက်ပြည့်သွားတာကြောင့်ဒီကနေ့မှပဲအင်းစိန်ထောင်ကပြန်လွတ်လာပါပြီ။သူဟာရဲစည်းကမ်းကိုဖောက်ဖျက်တာမျိုးမရှိဘူးလို့ထောင်ကထွက်ထွက်ချင်းမှပဲသတင်းတောက်တွေကိုမိုးရံနိုင်ကပြောပါတယ်။ဒါအပြင်အဲ့ဒီရဲစည်းကမ်းထိန်းသိမ်းရေးဥပဒေကိုပြင်ဆင်သင့်တယ်လို့လည်းဆိုပါတယ်။ဒီအကြောင်းကိုတော့အင်းစိန်ထောင်ရှိမှကိုတိုင်သွားပြီးတော့သတင်းယူခဲ့တဲ့ကိုထက်အောင်ခန့်ကသတင်းပေးပို့ထားပါတယ်။
ရိုက်တာသတင်းတော့တွေကိုခွင့်ပြုချက်မရှိဘဲတွစ်ဆုံမင်းမြန်းခွင့်ပြုခဲ့တဲ့ဆိုပြီးရဲစည်းကမ်းဖောက်ပြမှုဥပဒေနဲ့အကျဉ်းချနေတဲ့ဒူရဲမှုဟောင်းမိုးရံနိုင်ဟာဒီကနေ့မနက်ပိုင်းကပဲအင်းစိန်ထောင်ကနေပြန်လွတ်လာတာပါရိုက်တာသတင်းတော့တွေကိုတွစ်ဆုံမင်းမြန်းတဲ့ကိစ္စမှာရဲစည်းကမ်းဖောက်ပြခဲ့တာမရှိဘူးလို့ထောင်ကထွက်တဲ့ချိန်မှာပဲသူကသတင်းတော့တွေကိုပြောလိုက်တယ်လို့အဲ့ဒီဥပဒေပေါ်သူ့ရဲ့အမြင်ကိုလည်းပြောသွားပါတယ
်ကျွန်တော်ဘက်တစ်ဆောင်လုံးရဲဘက်တစ်ဆောင်လုံးဒီအခုဖြစ်တဲ့ကိစ္စမှာကျွန်တော်ဘာရဲစည်းကမ်းမှာဟုတ်ကဲ့တမ်းစီတို့တော့ဟုတ်တယ်လို့ပြောလို့ကြတာကဒီရစီကန်တိုင်းတဲ့ဥပဒေဆိုတာကျွန်တော်တို့ဒီဒေါ်ရီနဲ့ဒီဥပဒေရဆိုရင်စံချိန်စံညိုးမိတဲ့ဥပဒေတစ်ခုဖြစ်တဲ့အတွက်ရဲတပ်ဖွဲ့ဝင်တွေအတွက်အများကြီးနစ်နာတဲ့ဥပဒေတစ်ခုလို့ကျွန်တော်မှတ်ကြည့်တယ်။ဒါကြောင့်မို့ဒီဥပဒေကလည်းဒီဒီမိုကရေစီချစ်တဲ့လမ်းကြောင်းမှာဒီရစီကန်တိုင်းတဲ့ဥပဒေကလည်းလုံးဝပြုပြင်ရမယ့်ဥပဒေတစ်ခုလို့ကျွန်တော်မြင်တယ
်။ဥမှုရန်တိုင်းသူအချင်းကြနေစဉ်ကုညီဝန်းရံတဲ့သူတွေကိုလည်းကျေးဇူးတင်စကားပြောသွားပါတယ
်ကျွန်တော်နဲ့ကျွန်တော်မိသားစုကိုဒီတော့ထောင်ကျနေတဲ့အတွင်းမှာအဲဒီလူအားလုံးကဝန်းရံအားပေးကူညီကြတဲ့အတွက်ကျွန်တော်ကဒီနေရာနေဒီလူမြန်မာနိုင်ငံအရရရှိတဲ့ဒီလူတွေကိုကျေးဇူးအများကြီးတင်ကြောင်းအဲနောက်ပြီးတော့ဝိုင်းဝန်းပံ့ပိုးကြတဲ့အဖွဲ့အစည်းတွေအားလုံးကိုလည်းဟိုကျေးဇူးတင်ကြောင်းနောက်ပြီးတော့ဟိုအဝေးရောက်နေသားမှနေကြတဲ့မြန်မာပြည်ဒီသားတွေကအားပေးကြတဲ့ဓာတ်ရုံဝန်တော်က
ဦးမိုးရင်နဲ့ဟာရိုက်တာသတင်းတော်တွေအမှုမှာတရလူပြတ်တက်တီတယောက်ဖြစ်ပြီးရိုက်တာသတင်းတော်တွေကိုရဲမှုချုပ်တင်ကူကထောင်ချောက်စင်ဖမ်းဆီးခဲ့တာလို့တရခွင်မှာထွက်ဆိုခဲ့သူပါအဲ့လိုထွက်ဆိုခဲ့ပြီးတဲ့နောက်သူ့ကိုအရေးယူထောင်ချတဲ့ပေါ်ဘာမှအညှိုးအတေးမရှိဘဲဗုဒ္ဓဘာသာဝင်တူဖြစ်တဲ့အတွက်ဘာသာရေးရဖြေသိမ့်နိုင်တယ်လို့ပြောပါတယ်ဦးမိုးရံနိုင်ရက်တီထွက်ဆိုပေးခဲ့တဲ့လူတွေဖြစ်တဲ့ရိုက်တာသတင်းတော့ကိုဝလုံးနဲ့ကိုကျော်စိုးရုံကတော့ထောင်နာခွန်နှစ်စီချမှတ်ခံထားပြီးအခုထိအကျဉ်းချနေစေပါအခုနောက်ဆုံးအချိန်တွေကတော့ကိုဝလုံးနဲ့ကိုကျော်စိုးရုံတို့အတွက်ရာဇဝတ်ပြင်ဆင်မှုအယူခံကိုဦးမိုးရံနိုင်အကျဉ်းဆောင်ကလွတ်တဲ့နေ့ဖြစ်တဲ့ဖေဖော်ဝါရီ1ရက်တောက်ကြနေမှာပဲသူတို့ရဲ့ကြိုးဆောင်ရှိနေဖြစ်သူဦးခင်မောင်စောကပြည်တော်စုတရားလွတ်တော်မှာတင်သွင်းလိုက်ပြီဖြစ်ပါတယ်ခင်ဗျာ
ကိုထက်အောင်ခံသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့ဥက္ကဋ္ဌလုံကြံတပ်ဖြတ်ခံရမှုတရားရုံးမှာအမှုစစ်ဆေးနေတဲ့နောက်ဆုံးအခြေအနေကိုတင်ပြပေးကြပါမယ်တရားလွှတ်တော်ရှင်နေကြီးဥက္ကဋ္ဌလုံကြံတပ်ဖြတ်ခံရမှုနဲ့ပတ်သက်ပြီးတော့လာမယ့်ဖေဖော်ဝါရီလ15ရက်နေ့မှာနောက်ဆုံးစီရင်ချက်ချမှတ်တော်မှာဖြစ်ပါတယ်ဒီကနေ့ရန်ကုန်မြောက်ပိုင်းခရိုင်တရားရုံးရဲ့တရားခွင်မှာနှစ်ဖက်ရှိနေတဲ့အပိသက်လျှောက်လဲချက်ပေးပြီးတဲ့နောက်မှာတော့နောက်ဆုံးစီရင်ချက်ချမှတ်နေ့ကိုတရားသူကြီးကကြေညာလိုက်တာဖြစ်ပါတယ်ဒီအကြောင်းအပြည့်အစုံကို တော့တရခွင်ကိုကိုတိုင်းသွားပြီးတော့သတင်းယူခဲ့တဲ့ VOA မြန်မာပိုင်းသတင်းတောင်မတ်မေခသတင်းပေးပို့ထားပါတယ်
။ကွယ်လွန်သွားသူတရားလွှတ်တော်ရှေ့နေကြီးဦးကိုနီလုံခြံတပ်ဖြတ်ခံရမှုကိုရုံးတင်စစ်ဆေးနေတာနှစ်နှစ်ကျော်လာပြီဖြစ်ပြီး103ချိန်မြောက်တရခွင်အပြီးမှာတော့အပြီးသတ်ဆုံးဖြတ်ချက်ချမဲ့ရက်ထွက်လာတာပါ။ရန်ကုန်မြောက်ပိုင်းခရိုင်တရားရုံးမှာကြားနာစစ်ဆေးနေတဲ့ဒီအမှုအတွက်ဒီကနေ့ရုံးချိန်မှာတော့လူတက်မှုနဲ့ဆက်ဆက်ပြီးဆွဆွဲခံထားရသူတွေကိုဆွဲချက်တင်ထားတဲ့အပေါ်နှစ်ဖက်ရှိနေတွေဘက်ကရှောက်လဲချက်ပေးခဲ့ကြရတာပါဒီကနေ့ရှောက်လဲချက်တင်ပြပြီးတရားလူရှိနေတဦးဖြစ်တဲ့တရားလွှတ်တော်ရှိနေဦးနေလာကတရားရုံးရဲ့ဆုံးဖြတ်ချက်ပေါ်သူ့ရဲ့မျှော်လင့်ချက်ကိုအခုလိုပြောသွားပါတယ
်အဲ့ကြောင့်ပြောခြင်းလဲဒီအမှုတင်လာတဲ့ချိန်မှာအမှုကပြီးဆောင်မှုအားနေဒီကြောင်းအရင်တော့ပြောလို့ရတယ်အဲ့တော့အဲ့လိုခြေနေမျိုးမှာနောက်ပိုင်းမှာဒီအခုကိုစစ်ရင်းနဲ့လိုအပ်တဲ့ဖြစ်စဉ်တွေအားလုံးလုပ်တယ်အဲ့တော့ကခြေနေကြီးတို့ရဲ့သဘောတူညီတဲ့တရားခံတွေအားလုံးစစ်ခွင့်ရအဲ့ဒီခြေနေမှာဟိုကိုယ့်ဘက်ကနေပြောဒီအခုကိုပြည်စုံတော့လုံလောက်အောင်ပြည်စုံအောင်ဟိုဆောင်ရွက်ပြီးနိုင်ပြီးခဲ့တယ်တာဝန်ကြီးအောင်ဆောင်ရွက်ပြီးခဲ့ဆိုင်ခဲ့တယ်ဖိုးရတယ်ပြီးပြည်စုံတဲ့အခြေအနေကိုရောက်ရှိသွားတယ်လို့ယုံကြည်တယ်တရားရုံးကနေပြီးတော့ဦးရင်းနဲ့ထိုက်တန်နဲ့ပြည်တယ်ဟုတော့ထပ်မှန်မယ်လို့ပြောနေထားပါတယ
်ဒီအမှုကိုအထူးခုံယုံဖွဲ့ပြီးတပတ်ကိုနှစ်ကြိမ်စစ်ဆေးခဲ့တာဖြစ်ပေမဲ့လည်းနှစ်ဖက်တင်သွင်းထားတဲ့တပ်တွေအယောက်200နီးပါးကိုစစ်ခဲ့ရတာကြောင့်အခုလောက်ထိကြာမြင့်ခဲ့တာလို့ရှင်းတွေကဆိုပါတယ်ဒီအမှုမှာပါဝင်တဲ့တန်တရားနဲ့ဆွဲချက်တင်ခံထားရတဲ့ဇေယဖြိုးကတော့တဖက်ရှိနေတွေဘက်ကဒီကနေ့လျှောက်လဲချက်တွေဟာမှန်ကန်မှုမရှိသလိုပြစ်မှုကျူးလွန်ကြောင်းတတ်သိပြနိုင်တာမရှိတာကြောင့်တရားမျှတစွာဆုံးဖြတ်ပေးဖို့တောင်းဆိုလိုက်ပါတယ်
။ကျွန်တော်ကတော့တရားဥပဒေနဲ့ညီအမှန်တိုင်းလွတ်လပ်စွာနဲ့တရားရုံးကဆုံးဖြတ်ပေးဖို့ကျွန်တော်တောင်းဆိုချင်တယ်။နိုင်ငံတော်သမ္မတကြီးနဲ့တကွဒါနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တွေနဲ့လည်းဒီအမှုကိုအမှန်တိုင်းတရားဥပဒေနဲ့ညီအမှန်တိုင်းပြည်အမှန်တိုင်းဆုံးဖြတ်ပေးပါလို့ကျွန်တော်အနေနဲ့ဒီနေ့အနေကတရားရုံးကိုကြံပေးဖို့ဒါကြတိတောင်းဆိုချင်ပါတယ်အဲ့ဒီလိုပဲကျွန်တော်ဒီဥပဒေနဲ့အညီဖြစ်ဖို့အတွက်လည်းအခုနိုင်ငံတော်သမ္မတပြီးရောအတိုင်းပင်ခံပုဂ္ဂိုလ်တွေပြီးရောသက်ဆိုင်တဲ့ပုဂ္ဂိုလ်တွေပြီးရောမကြခင်မှာကျွန်တော်ဒီအမှုနဲ့ပတ်သက်တဲ့အသေးစိတ်ချက်လက်တွေအကုန်လုံးတင်ပြသွားပါမယ
်ဆွဆွဲခံထားရသူနောက်တဦးဖြစ်တဲ့အောင်ဝင်းစော်ကလည်းဒီအမှုကိုကျူးလွန်တာမရှိကြောင်းတရားရုံးအထွတ်မှာသတင်းတောက်တွေကိုပြောသွားပါတယ
်ဒီမှုမှာကျဲ30လေးကိုကျူးလွန်နေတာနှစ်ပေးရဲ့အခုလို့နှစ်နဲ့တက်သွားဟုတ်ကဲ့ကျွန်တော်ပြေးတယ်ဆိုလည်းမဟုတ်ဘူးကျွန်တော်ပြေးတယ်ကျွန်တော်ပြေးအောင်ကျွန်တော်လည်းပါကျွန်တော်တည်လည်းမတည်ဘူးအဲ့တော့ဒီတန်းဒီတန်းကျူးလွန်တာဒီကိုကြည့်လို့နှက်ပြေးတယ်ဟုတ်လားကျွန်တော်တည်တော့လား
တနတ်သမားကြည်လင်းအောင်ဝင်းစော်နဲ့ဇေယဖြိုးတို့ကိုကြိုတင်ကြံစီလှုပ်ကြံတက်ဖြတ်မှုပုံမှန်3.1တိခ34တို့ ਨੇ ဆွဲချက်တင်ထားပြီးဒီပုံမှန်တွေကအမြင့်ဆုံးဒေသအထိချမှတ်နိုင်ပါတယ်အောင်ဝင်းထုံးကိုတော့ပြစ်မှုတင်ရှာရင်အမြင့်ဆုံးထောင်ဒဏ်2နှစ်အထိပေးနိုင်တဲ့အားပေးကူညီမှုပုံမှန်212နဲ့ဆွဲချက်တင်ထားပါရယ်အခုချိန်ထိဖမ်းမမိသေးတဲ့အောင်ဝင်းခိုင်ကိုလည်းကြည်လင်းတို့လိုပဲအမြင့်ဆုံးတေတံပေးနိုင်တဲ့လုံခြံတပ်ဖြတ်မှုပုံမှန်32တခမြင်းဆောင်34နဲ့ဆွဲချက်တင်ထားသလိုဖမ်းဝရမ်းလည်းထုတ်ထားပါရယ်ရှင
်ဆရာရှင်များရှင်ကချင်ပြည်နယ်မြစ်ဆုံဒေသမှာတည်ဆောက်မဲ့ရေအားလျှပ်စစ်စီမံကိန်းကိုအရွယ်အစားလျှော့ချတာဒါမှမဟုတ်နေရာပြောင်းတာဒါမှမဟုတ်ရင်လည်းတရုတ်နိုင်ငံကိုတခြားစီမံကိန်းတစ်ခုအစားပြန်ပေးတာအပါအဝင်ဖြစ်နိုင်ခြေရှိတဲ့နည်းလမ်းတွေကိုစဉ်းစားနေတဲ့အကြောင်းမြမဆူရထိတန်းတာဝန်ရှိသူတို့ကပြောဆိုလိုက်ပါတယ်။ပဝင်းကျင်တဲ့ဒေသခံလူမှုဘဝထိခိုက်မှာစိုးရိမ်မှုတွေကြောင့်ကန့်ကွက်မှုတွေကြုံနေရတဲ့မြစ်ဆုံစီမံကိန်းကြောင့်အစိုးရအပေါ်နိုင်ငံရေးထောက်ခံမှုနောက်တရုတ်နိုင်ငံနဲ့တန်တမန်ဆက်ဆံရေးစတာတွေမှာထိခိုက်စရာတွေရှိနိုင်တယ်လို့ယူဆသူတွေလည်းရှိနေပါတယ်။မြေဆုံစီမံကိန်းကြောင့်ကြုံလာနိုင်ခြေရှိတဲ့နိုင်ငံရေးတန်တမာရေးအကျိုးဆက်တွေကို VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်စစ်စစ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးမေးမြန်းလူသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ်0923923255လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးဖို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ bamis@voanews.com ကိုကြိုတင်ပေးဖို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးဖို့ထားနိုင်ပါတယ်။စနေနေ့ညတိုက်ရိုက်လေးလိုက်စီစဉ်ကကြိုဆိုပါရစေရှင်။
မနေ့ပြန်စနေညဒဲလီလိုက်စီစဉ်မှာပါဝင်ဆွေးနွေးကြဖို့တော်တာရှင်တွေကိုထပ်မံဖိတ်ခေါ်ပြရသည်ရှင် VOA မြန်မာပိုင်းရဲ့တောက်ကြညနေခင်းသတင်းစီစဉ်တွေကိုနားဆင်နေရတာဖြစ်ပါတယ်ရခိုင်ပြည်နယ်အတွင်းကဆေးရေးပရိပခါတွေကြောင့်ဆစ်ရှောင်ထွက်ပြေးနေရတဲ့ဒုက္ခသည်တွေထဲမှာကလေးငယ်တွေနဲ့အရွယ်မရောက်သေးသူတွေအများအပြားပါဝင်နေပြီးတော့သူတို့တွေရဲ့ကျန်းမာရေးပညာရေးနဲ့စိတ်ဓာတ်ရေးရာပိုင်းတွေမှာထိခိုက်မှုတွေရှိနေတယ်လို့အကူအညီပေးနေသူတွေကပြောပါတယ်ဒါအပြင်ဆစ်ရဲ့အကျိုးဆက်အနေနဲ့အမုန်းတရားစိတ်ထားတွေရှိလာမှာကိုလည်းဆိုနေကြပါတယ်အကြောင်းအပြည့်စုံကိုတော့ VOE ရဲ့ထိုင်းခြေဆိုင်သတင်းတောင်နိုင်ကွန်းအင်ကသတင်းပေးပို့ထားပါတယ
်ဟုတ်ကဲ့ပါလက်ရှိစစ်ရေးသင်းမနေစရခိုင်ပြည်နယ်ဗူဒိတောင်ရတိတ်တောင်ကြောက်တော်ပုံလူကျွန်းမြို့နယ်ကစစ်ရှောင်စခန်းနဲ့အသက်16နှစ်အောက်ကျောင်းသားတွေပါဝင်ကလေးတွေရဲ့အခက်အခဲချင်းတွေကိုစစ်တမ်းကောက်ယူထားတဲ့ရခိုင်မျိုးဆက်သစ်လူငယ်ကွန်ရက်ရဲ့ဦးဆောင်သူကုတန်းလှကသူတို့တွေ့ရှိထားတာနဲ့ပတ်သက်လို့ VOE ကိုအခုလိုပြောပါတယ
်ကျောင်းနေတဲ့ကလေးတွေအနေနဲ့သူတို့တာမတန်ရတဲ့အခွင့်အရေးရှိတယ်ကောင်းပြီချေဖို့တဲ့အခက်ခဲကြီးပေါ့နော်ပြီးတော့ဆောက်ကျတဲ့ဆောက်ချက်မကတော့ရှိနေနေပေါ့ဒီမိတ်ကျစားကလေးတွေပေါ့သူတို့ကဒါလည်းပြတော့မိုးကတဲ့လို့မိုးကတည်းနေတယ်လေဘူးပြေချိမှအဲ့လိုနေတဲ့ခါကျအပူတွေထောင်တဲ့အတင်းကိုအဲ့ဒီကလေးတွေကတော့စိုးစိုးဝါခဲနေတာပဲရှိတယ်တော့ဘာရှိလဲဆိုတော့သူတို့စိတ်ခံမှုတွေအရင်ကသူတို့ဒီအကြောင်းတရားလည်းပြန်ပေါ်လာရှိတယ်ဟိုတစ်ချက်လူစိမ်းနေနေလို့ဆိုသူတို့ကြောက်တဲ့အပိုင်းတွေတော့အဲ့လိုမျိုးတွေကျွန်တော်မြင်ရတော့ဗျ
တမတော်နဲ့ရခိုင်လက်နက်ကန်ဖွဲ့ AA တို့ကြားတိုက်ပွဲကြောင့်စစ်ဘေးရှောင်ကလေးတွေအနေနဲ့ပညာသင်ကြားရေးပိုင်းအနှဲ့ချက်တွေဖြင့်လူမျိုးရေးမုန်းသည့်စိတ်တွေရှိလာနိုင်တယ်လို့လည်းကိုသန်းလှကဆက်ပြောပါရစေ။
ကျွန်တော်တို့ဒီနေ့ကိုနေ့ကလည်းအခွင့်အရေးပေါ့ပညာရေးကိုအကောင်းဆုံးမရနိုင်တဲ့အခွင့်အရေးမဲ့နေတဲ့အချိန်ကျွန်တော်ရှိနေကြတဲ့ခါကျရင်ဒီလိုမျိုးဖြစ်လာတဲ့ပြဿနာရဲ့ကျိုးဆက်ချက်ကဘာဖြစ်လဲဆိုတော့ကျွန်တော်တို့ကလင်းတွေပညာတဲ့ခွင့်တွေအရင်အားနေတော့တဲ့အပိုင်းလေးရှိမှာပေါ့တော့ပြီးတော့သူတို့ဟိုအရှိန်ကြားထဲမှာကျွန်တော်တို့ဒီမျိုးနစ်စုတွေပေါ့ကျွန်တော်တို့ကလင်းတွေကြားထဲမှာတဦးနဲ့တဦးဒီအမုန်းတရားစိတ်သက်တွေဝင်ပြီးတော့ကလင်းတွေမှာလည်းဒီနေ့ဆွေးကဲတော့နိုင်တဲ့အချိန်တော့ရှိရဲ့
လက်ရှိဗူဒိတောင်မြို့နယ်ထဲကဒုံးဒိန်ကြာညူပြင်ကျေးတိတ်တော်မြို့နယ်ထဲကဘဲတတူဘုံနှချုံမြို့နယ်ဘက်ကဆက်မြက်လှဲကြောက်တော်မြို့နယ်ထဲကတောင်မင်္ဂလာကန်ဆောင်ဝါတောင်စစ်ဆောင်စခန်းထဲမှာဆိုရင်ငါးနှစ်အောက်ကလေးကျမပေါင်း450ကျော်ငါးနှစ်ကနေ18နှစ်အောက်ကျမပေါင်း1190ကျော်ကျောင်းနေရွယ်880ကျော်ကိုဝန်ဆောင်မိခင်80ကျော်ရှိနေတယ်လို့လဲရခိုင်မျိုးဆက်သစ်လူငယ်ကွန်ရက်ဖွဲ့ကနေစစ်တမ်းကောက်ယူထားတာပါဒီစည်ရင်စရာဟာသွာလာလို့လွယ်ကူတဲ့စစ်ဆောင်စခန်းကအချက်လက်တွေကိုကောက်ယူထားတာဖြစ်ပြီးသွာလာခွေပိတ်ပင်ထားတဲ့စခန်းလေးကလေးတွေစည်ရင်မပါရှိဘူးလို့ကိုသန်းလှကဆက်ပြောပါတယ
်စစ်ဘေးဆောင်နေရာမှာလာပြောင်းလဲလူတွေမဟုတ်ပဲသွာလာခွေကိုပိတ်ထားတဲ့ရွာတွေရှိတယ်သွာလာခွေပိတ်ထားတယ်ဆိုတာကဘယ်မှကိုလို့ဆက်ပြလို့မရဘူးပေါ့ဗျာတိတော့ဆုံးမှာချင်းကျတဲ့သမီးနာကြည့်အောင်လို့လည်းဒီလိုလဲစည်ရင်ကလည်းကျွန်တော်တို့မရနေသေးဘူးနောက်တစ်ခါကိုမစိုင်းတောင်ပေါ့ဘူးတိတော့ကျန်ညိုကြဲကနေအထီးကုန်လည်းတော်ရတဲ့ရွာတွေအဲ့ဒီရွာတွေဆိုတော့ကျွန်တော်တော်လို့မရဘူးပေါ့စစ်တပ်တွေကတော်လို့ခွဲမရှိဘူးတိတော့ကစင်းရကျွန်တော်တို့မရနေဘူး
2018နိုဝင်ဘာလကွန်ကစပြီးအခုချိန်ထိတမတော်နဲ့ AA ဖွဲ့တို့ကြားတိုက်ပွဲတွေကြောင့်နေရစွန့်ကွာထွက်ပြေးရသူစစ်ဆောင်ဒုက္ခသည်6000တက်မလဲရှိနေပါတယ်။ဇန်နဝါရီ28ရက်နေ့ကရတိတောင်မြို့နယ်သမိလိုက်ရွာတွင်ဖြစ်ပွားခဲ့တဲ့တိုက်ပွဲတွင်ကလေးငယ်တို့လက်နက်ကြီးကြီးစားထိမှန်တိုက်ဆုံသွားသလိုအမျိုးသမီးတချို့လည်းထိခိုက်ဒဏ်ရာရရှိခဲ့ပါတယ်။နှစ်ဖက်ဖြစ်ပွားနေတဲ့စစ်ရေးပဋိပက္ခကိုရက်ဆိုင်ပြီးနိုင်ငံရေးနှီးလန့်တဲ့သွေးဆုံဖြေရှာကြဖို့ရခိုင်နိုင်ငံရေးပါတီတွေနဲ့ရခိုင်ရပ်ဖက်ဖွဲ့စည်းတွေကကြေညာချက်ထုတ်ပြီးတောင်းဆိုထားကြပါတယ်။လက်ရှိကတော့ရခိုင်ပြည်နယ်နဲ့ချင်းပြည်နယ်ပလောဝမြို့နယ်တွင်တပ်မတော်ကနေစီရင်အားဖြည့်တင်းထားစေအခြေအနေကြောင့်တိုက်ပွဲတွေဆက်လက်ပြင်းထန်လာမဲ့အခြေအနေရှိတယ်လို့ရခိုင်တပ်မတော်တာဝန်ရှိသူတွေကပြောထားပါတယ်ခင်ဗျာ
။နိုင်ကိုရင်သတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့ကြားပြည်နယ်ဘက်မှာတော့ဗိုလ်ချုပ်ကြေးရုပ်ဖြတ်သိမ်းပေးဖို့ဒေသခံတွေဆန္ဒပြနေတဲ့နောက်ဆုံးအခြေအနေကိုတင်ပြပေးကြပါမယ်။ကြားပြည်နယ်လွိုက်ကော်မြို့ကနဟေဝံပန်းချံထဲမှာစိုက်ထူလိုက်တဲ့ဗိုလ်ချုပ်ကြေးရုပ်ကိုဖျက်သိမ်းပေးဖို့ဆန္ဒပြတောင်းဆိုခဲ့တဲ့ကရင်လူငယ်အယောက်20ကိုရဲကဖမ်းဆီးလိုက်ပြီးတော့ပုံမှန်19နဲ့အမှုဖွင့်အရေးယူလိုက်ပါတယ်ဒီလိုဖမ်းဆီးတာကတော့ကြိုတင်ခွင့်ပြုချက်မတင်ပြတာကြောင့်လို့ရဲကပြောပြီးတော့ကရင်ဒီလူငယ်တွေဘက်ကတော့ဆက်ပြီးတော့ဆန္ဒထုတ်ဖော်သွားမယ်လို့ပြောပါတယ်ဒီအကြောင်းကိုတော့ဆက်သွယ်မေးမြန်းထားတဲ့ VOA မြန်မာပိုင်းသတင်းတောက်ကိုဇော်ထက်ကရန်ကုန်မြို့ကနေသတင်းပေးပို့ထားပါတယ်
ဗိုလ်ချုပ်ကြေးရုပ်ကိုဇန်နဝါရီ31ရက်မှာအစိုးရအစီအစဉ်နဲ့စိုက်ထုတ်ခဲ့ရဖြစ်ပြီးရုပ်ထုထားရှိရာလွိုက်ကုံမြို့ကန္နာဟေဝံပန်းချံဝါမှာကရင်နီလူငယ်အယောက်20ကတပိတ်စကန်းဖွင့်တောင်းဆိုခဲ့ရကနေဒီနေ့မနက်7:00နာရီမှာတော့ရဲကဖမ်းဆီးလိုက်ပြီးပုံမှန်19နဲ့အမှုဖွင့်အရေးယူထားတာပါဒီလိုဖမ်းဆီးတာဟာငင်းညာစွာစုဝေးခွင့်မတင်ပြလို့ဖြစ်ကြောင်းလွိုက်ကော်ရဲစကန်းဒူရဲမူဝင်းထေကပြောပါတယ်
ဟုတ်တယ်ဒီနေ့တခါတရားဆုံးအကူကျွန်တော်တို့ကဒီဂျင်းကြီးအကူအားကမတင်လို့ပြဆိုတာပဲကြီးတယ
်ဗိုလ်ချုပ်ကြီးရုပ်စိုက်ချူဟာနဲ့ပတ်သက်ပြီးကရင်ဒီလူငယ်တွေကအချက်သုံးချက်တောင်းဆိုထားကြောင်းတပိတ်စကန်းပွင့်တောင်းဆိုခဲ့တဲ့လူငယ်တွေတဲကတယောက်ဖြစ်တဲ့ကိုဒီဒီကပြောပါတယ
်ဒီကတော့ဒီဗိုလ်ချုပ်စံကြီးရုပ်ဒီစားဖို့တဲ့ဟိုဒီလွန်ချစ်စနာခိုင်ပွဲ 老婆人那个个遇到要做陪嫁陪护呢，那个这个给人们就那他也没都能表现的，俺家比都那在山那年里嘛，他个呢要路拉嘞，尽快的都要年里嘛，他不好呢，俺家在山那嘛，我们他不晓得什么。
小土地上部接等唐山文件当所人白马本人名大木木西业主乌布地内门尼江委办超不下他的 A 盘比萨特上午的地内配方外第一内座内德马达西国北部塔巴的给印尼龙爱里个南半塞比奥三大突破干过大部的变成内业路也是干嘛不马斯国内天天看他家的给印尼龙爱里个表话的给印尼龙爱里个不久只有没塞土部并龙各地各物的个阿刚的跑步门尼个三大突破给比美给亚比内苏亚个配方外内业南唐塞西马第一时间我杀定给亚路给印尼配置的地内突变来的多大几年间嘛，普遍塌巴嘞。给亚比的文件就个，不久只有塞土家个，比如山南么八位老大妈么好五楼，各地别个妹妹，那当十个是那话，那十个也嘛小土个，牛肉来个就那边，都是第一嘛塞土来的皮巴嘞。所以个法律必要如果提上没有送票塌巴妹，啊，可能 democracy 尼兰的对配老爷的个，相当无路讲，个话那个给印尼一百块是十个个，多大突变只的个个嘞，到家里没那白马突变塌巴嘞，那起码嘞，人家一桌兄弟。我地上的旮旯撇路，大哥一旦没路将，当手啊撇的路，给你路外的个标价话嘞。
古早太多人被不给他撇巴的心，到今年的个太多人乱的个罗的老巴呗。VOA ကနေအခုထုတ်လွှင့်ပေးနေတဲ့ Radio ညနေခင်းအစီအစဉ်ပြပြချင်းပါပဲ VOA မြန်မာပိုင်းရဲ့ TV အစီအစဉ်ကိုည9နာရီကနေ9နာရီခွဲအထိ Asia 7ဂျိုလူကနေဓာတ်ရိုက်ထုတ်လွှင့်ပေးမှာဖြစ်တယ်လို့ Democratic မြန်မာအသံ DPP မှာလည်းတစ်ဆင့်ပြန်လည်းထုတ်လွှင့်ပေးမှာမို့စောင့်မျှော်ရှုစားနိုင်ကြပါလိမ့်ရှင်အခုကြံနေသေးတဲ့အချိန်မှာတော့နောက်ဆုံးရသတင်းချင်းချုပ်ကိုကိုအောင်လွေဦးကတလှည့်ကြီးညာပေးပါမယ်ရှင်
ဗင်နီဇွဲလာတက်ခံကောင်းဆောင်ဟွမ်ကွာရီတို့ကသူ့ကိုချင်းချောက်ဖို့ကြိုးပမ်းတဲ့အနေနဲ့ကာကတ်မျိုးတော်ကဇနီးဖြစ်သူရဲ့တက်ခံကိုလွန်ရွေးအန္တရာယ်နဲ့ရောက်လာတဲ့အကြောင်းပြောလိုက်ပါတယ်။လူများကြောက်ကြရတဲ့အထူးရဲထောက်လှမ်းရေးတွေမနေ့တုန်းကရောက်လာချိန်မှာတော့ဇနီးဖြစ်သူဖာဗီယန်နာကိုမင်းမြန်ခဲ့တဲ့အကြောင်းလည်းပြောဆိုခဲ့တာပါ။အမေရိကန်နဲ့တရုတ်နိုင်ငံကြားကုန်သွယ်ရေးဆိုင်ရာတင်းမာမှုအခြေအနေတွေပြောင်းပြန်ပုံစံအထိဖြစ်သွားနိုင်တယ်လို့တရုတ်တူဝန်ကြီးချုပ်လီဝင်းနဲ့အင်ပီရိုမှာကြာသပတေးနေ့ကဆွေးနွေးပြီးသမ္မတဒေါ်နယ်ထရန့်ကအပြုသဘောပြောကြားလိုက်ပါတယ်။အားလုံးအဆင်ပြေပြေသဘောတူညီနိုင်မယ်ဆိုရင်အမေရိကန်နဲ့တရုတ်နိုင်ငံကြားအကြီးမားဆုံးကုန်သွယ်ရေးသဘောတူညီမှုကြီးတော့ဖြစ်လာနိုင်တယ်လို့လည်းသမ္မတထရန့်ကပြောဆိုလိုက်တာပါအမေရိကန်ကမြောက်ကိုရီးယားနဲ့နျူကလ িয়ার ရေးဆွေးနွေးမှုတွေမှာတိုးတက်မှုတွေဟာအကန့်အသတ်နဲ့သာရှိနေတဲ့အကြောင်းမြောက်ကိုရီးယားဆိုင်ရာအမေရိကန်အထူးသဖွင့်ကပြောဆိုလိုက်ပါတယ်လက်ရှိအခြေအနေထက်ပုံမတိုးတက်ဖို့လိုလားရမလဲလွန်ခဲ့တဲ့6လအတွင်းပြစ်ထွန်းမှုတချို့သာရှိခဲ့ပြီးမျောလင့်တဲ့ပုံမျောလင့်ချက်တွေလည်းရှိနေတဲ့အကြောင်းစတန်ဖို့ဒ်တက်သူကမင်းကုန်းမှာထည့်သွင်းပြောဆိုလိုက်တာပါရိုက်တာတရင်တော်ကိုဝါလုံးနဲ့ကိုကျော်စိုးတို့ကိုနိုင်ငံတော်လျှို့ဝှက်ချက်အုပ်တွေဖောက်ပြမှုနဲ့ထောင်နာခုနှစ်စင်ချက်ချထားတဲ့ပေါ်တရားလွတ်တော်ချုပ်မှာဒီနေ့ပဲအယူခံတင်သွင်းလိုက်ပါတယ်စင်ချက်ပေါ်အယူခံကိုရန်ကုန်တိုင်းတရားလွတ်တော်ကဒီလဆန်းမှာပယ်ချလိုက်တဲ့အတွက်အခုနောက်ဆုံးနေပြည်တော်ကပြည်တော်စုတရားရုံးချုပ်မှာအကျိုးဆောင်ရှင်းနေတွေအယူခံထပ်မံတင်သွင်းလိုက်တာပါအောက်တရားရုံးရဲ့မှားယွင်းတဲ့ဆုံးဖြတ်ချက်ကိုပြင်ဆင်နိုင်မှုတရားလွတ်တော်ချုပ်ကိုတင်ပြထားပြီးတရားမျှတမှုရှိရှိနဲ့တရင်တော်တွေပြန်လည်လွတ်မြောက်လာဖို့မျှော်လင့်နေကြောင်းလည်းရိုက်တာတရင်ဌာနကဒီနေ့ပဲကြေညာချက်ထုတ်ပြန်ပြောဆိုလိုက်တာပါချိန်ထဲမှာပဲသူတို့မှုနဲ့ဆက်ဆက်ပြီးဖန်ဆီးခံထားတဲ့ဒူရဲမှုဟောင်းမှုရဲ့နိုင်ငံတော်ဒီကနေ့ပဲပြန်လွတ်လာပါတယ
်တရင်ချင်းချုပ်ကိုကိုအောင်လင်းဦးကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်တောက်ကြညနေခင်းရဲ့အစီအစဉ်ထုတ်လို့ရမှုကကိုဇော်ဝင်းလိုက်ဖြစ်ပါတယ်ဆပ်ပိုင်းဆိုင်ရာအသံဖန်းအင်ဂျင်နီယာကတော့ Nashwan Khali ဖြစ်ပါတယ်ရှင်ကျမကစုမော်မှာဒီညနေခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်နောက်2နာရီကြာည9နာရီကနေ10နာရီထိထုတ်လွှင့်ပေးမယ့်အစီအစဉ်တွေကိုတော့လိုင်းဒိုမီတာ1925 32နဲ့လိုင်းလက်မီတာ190တို့ကနေဖန်ယူနာဆင်နိုင်ပါတယ် VOA ကိုနားတော်တာဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်တော်တာရှင်ဒီအားလုံးရွှေလန်းချမ်းမြေ့ကြပါစေရှင်
This program has come to you from the Voice of America, Washington. From Washington.